British Parliament ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ် Boris Johnson ကလှုံ့ဆော်တာဟာဥပဒေနဲ့မကိုညီဘူးလို့ Scotland တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။လွတ်တော်ဆိုင်းငံ့ထားတာကိုရပ်ဖို့တရားသူကြီးတွေကအမိန့်မချဘဲဒီကိစ္စကို Britain တရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်တယ်လို့ပဲပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကို Britain အစိုးရကကန့်ကွက်ထားပြီးအယူခံဝင်မယ်လို့ပြောပါတယ်။ Parliament ကိုတရင်၅ပတ်ကြာဆိုင်းငံ့ထားတာဟာအင်္ဂါနေ့မှစတင်တာပါ။ဥရောပသမဂ္ဂ EU ကနေအောက်တိုဘာလ31ရက်နေ့မှနှုတ်ထွက်ရတော့မယ့်အချိန် Parliament ကိုဆိုင်းငံ့လိုက်တာဟာအာဏာသိမ်းတာဖြစ်တယ်လို့အတိုက်ခံလွတ်တော်အမတ်တွေကပြောပြီးအပြင်းထန်ကန့်ကွက်ထားကြပါတယ်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအခိုင်အမာပြောထားပါတယ်။ပါလီမန်ကိုဆိုင်းငံ့ထားတဲ့ကာလပြီးဆုံးတဲ့အခါလွှတ်တော်အမတ်တွေအနေနဲ့ EU နဲ့သူရယူနိုင်မဲ့ခွဲထွက်ရေးဆိုင်ရာသဘောတူညီချက်အသစ်ကိုအတီးပြုတ်ဖို့အချိန်အလုံးလောက်ရမယ်လို့လည်းဆိုပါတယ်။ဘလို့သဘောတူညီချက်မှရမလာဘူးဆိုရင်သဘောတူညီချက်မဲ့နှုတ်ထွက်တာကြောင့်ဖြစ်လာနိုင်တဲ့အချက်အတွေကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ရက်ထပ်တိုးပရေး EU ခေါင်းဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ်ဂျွန်ဆန်ကိုဖိအားပေးတဲ့အနေနဲ့ဥပဒေတရက်ကိုလွှတ်တော်အမတ်တွေကပြီးခဲ့တဲ့သတင်းပတ်မှာအတီးပြုတ်ခဲ့ပါတယ်။